ာသန်တန်နုအနေနဲ့ဒီမိုကရက်တစ်ပါတီမြန်မာမှာအတွင်းမှုချုပ်အနေနဲ့ထမ်းဆောင်နေရတယ်ဆိုတော့လက်ရှိပါတီအခြေအနေကိုပြောပြပေးပါလားရှင
်ဟုတ်ကဲ့ကျမတို့ပါတီကတော့2010ထွေထွေရွေးကောက်ပွဲကျင်းပမယ်လို့ဒီကြေညာတဲ့အခါကျမတို့ကစပြီးတော့မှတ်ပုံတင်ရတဲ့ပါတီပါတက်တန်းအပြင်အမတန်နုနယ်တည်တဲ့ပါတီဖြစ်ပါတယ်ပါတီအနေနဲ့ဘယ်လိုပဲနုနယ်တယ်ပြောပြောပေါ့နော်အဲ2010တုန်းကရွေးကောက်ပွဲမှာပါဝင်မယ်လို့ဆုံးဖြတ်ချက်ချထားတဲ့အတိုင်းအညီဘယ်နည်းနဲ့ဖြစ်ဖြစ်ဒါရအောင်ဝင်မယ်ဆိုပြီးတော့ဝင်ခဲ့ပါတယ်ကျမတို့မှာအခက်အခဲတွေလည်းအမျိုးမျိုးရှိပါတယ်အဲ့တော့ပါတီအနေနဲ့ရဆိုလို့ရှိရင်တော့အခုအချိန်အခါမှာဆိုလို့ရှိရင်ကျမတို့တော်တော်ကြီးကိုစူးစမ်းပြီးတော့လှုပ်ရှားနေပါတယ်အဲတော်တော်ကြီးစူးစမ်းပြီးလှုပ်ရှားရတယ်ဆိုတာကတော့ဒီ2010တည်းကရွေးကောက်ပွဲမတိုင်ခင်ကတည်းကကျမတို့ကဒီဖိနှိပ်မှုတွေရှိတဲ့အတွက်ကြောင့်ကျမတို့ကဒီပါတီဝင်အင်အားစုဆောင်ရတဲ့နေရာမျိုးပြီးတဲ့အခါကျရန်ပုံငွေရှာရတဲ့နေရာမျိုးတွေမှာအခက်အခဲရှိပါတယ်အခုတော့နှစ်နှစ်ကြော်ကြော်လေးပဲရှိသေးတယ်ဆိုတော့ဒီအခက်အခဲတွေကျမတို့မကြော်လွှားနိုင်သေးဘူးပေါ့လေအဲ့တော့ကြော်လှမ်းနေအောင်လဲကျမတို့ကအတတ်နိုင်ဆုံးစူးစမ်းနေပါတယ်အထူးသဖြင့်ပါတီထဲမှာကတော့အမျိုးသမီးအင်အားကောင်းအောင်ပေါ့လေအဲ့ဒီအတွက်ကိုတော့ကျမတို့ကအထူးဦးစားပေးပြီးတော့ဆောင်ရွက်ပါတယ
်2015ခုရွေးကောက်ပွဲအတွက်ကဘလို့မျှော်မှချက်တွေရှိပါတယ်အထူးသဖြင့်အမျိုးသမီးတွေပါဝင်ရွေးချယ်ခံမဲ့အနေအထားမျိုးပေါ့နော
်အခုကလေးကတော့ကျမတို့ကအဲ့ဒါအမျိုးသမီးတွေများများပါဝင်ဖို့ဆိုပြီးတော့အားပေးနေပါတယ်အဲ့တော့ဒါအမျိုးသမီးတွေကပါဝင်ဖို့လဲတင်နေဘာကြောင့်လဲဆိုတော့အခုလွှတ်တော်နှစ်ရက်စလုံးမှာလည်းအမျိုးသမီးအင်အားအတော်နည်းပါတယ်တိုင်းဒေသကြီးတွေမှာဆိုလည်းအမျိုးသမီးအင်အားအတော်နည်းနေပါတယ်အဲ့တော့အမျိုးသမီးတွေတချိန်တုန်းကကျမတို့မြန်မာနိုင်ငံမှာကျမအမြဲတမ်းဂုဏ်ယူပြီးပြောတယ်လေအပြင်မှာနေလို့ရှိရင်လည်းအာမြန်မာအမျိုးသမီးတွေကတော့တိတ်ပြီးတော့တခါတည်းလွတ်လပ်တယ်ထက်မြက်တယ်ပေါ့နော်အကုန်လုံးအိမ်မှုကိစ္စတွေမှာဆိုလည်းသူတို့ကနေပြီးတော့ဥဆောင်နေဆိုပြီးကျမပြောခဲ့တယ်အဲ့ဒါပေမဲ့အခုအခါမှာတော့ဒီလူမှုရေးစီးပွားရေးအခြေအနေတွေကဒီအမျိုးသမီးတွေရဲ့အင်အားအရင်တချိန်တစ်ခေတ်တုန်းကလိုတိတ်ပြီးတော့လျှံလျံတောက်တာမျိုးမရှိတာကိုတွေ့ရပါတယ်အဲသူတို့မှလည်းတစ်ဖက်ကတနေ့တနေ့ဒီအိမ်မှုကိစ္စတွေနဲ့ပဲခြာလပတ်လည်နေတော့ဒီနိုင်ငံရေးမှာတိတ်ပြီးတော့အာရုံမစိုက်နိုင်တာလည်းတွေ့ရပါတယ်
ဟုတ်ကဲ့ဟိုနောက်တစ်ခုကတော့ဒေါ်သန်သနုအနေနဲ့ပေါ့နော်လွတ်တော်မှပြေးဝင်ရောက်ရွေးချယ်ရှင်ပြန်ခဲ့တယ်ပေါ့နော
်ဟုတ်ကဲ့
အဲ့လိုရှင်ပြန်ရမှာအမျိုးသမီးတူဦးအနေနဲ့ဘယ်လိုမျိုးအခက်အခဲတွေရှိခဲ့ပါလဲ
အဲ့ဒီအချိန်တုန်းကတော့ကျမတို့ကတော့အမျိုးသားရဲ့အမျိုးသမီးရဲ့ဒီလိုဟာမျိုးမရှိဘူးရှင်လူတိုင်းအမျိုးသားမှလည်းအခက်ခဲကြုံရတာပဲဟိုလက်ရှိအာဏာရပါတီရဲ့ကိုယ်စားလှယ်လောင်းကလွဲလို့ပေါ့လေအမျိုးသမီးတွေလည်းအခက်ခဲရှိရတယ်အထူးသဖြင့်တော့ဟိုအမျိုးသမီးအနေနဲ့ကတော့ကျမကလည်းရွေးချယ်တာဟိုမန္တလေးကအမျိုးသားလွှတ်တော်မှာကျမရွေးတော့ကျမတို့ရဲ့မိဆန္ဒနေရတော်တော်ကျေပြန့်ပါတယ်အမရဘူရအထိပါပါတယ်ကျမတို့အဲ့ဒါအကုန်လုံးနှံ့အောင်သွားတယ်ဘာကြောင့်လဲဆိုတော့ကျမကအဲ့ဒီအချိန်မှာနိုင်နာရှုံးနာပဒါနာမဟုတ်ဘူးကျမပြည်သူနေနဲ့ဒီထိတွေ့ရတာကိုကျမအင်မတန်အားရတယ်ဘာကြောင့်လဲဆိုတော့ကျမတို့ဒါရွေးကောက်ပွဲဝင်လို့ပဲကျမတို့ထိတွေ့နိုင်တာအခက်ခဲတွေကြားရရပဲကျမထိတွေ့ရတယ်ပေါ့နော်အဲ့တော့အကယ်၍များချုပ်ချယ်မှုတွေဖိနှိပ်မှုတွေပြီးတဲ့အခါကျတော့အနောက်ကလိုက်ပြီးတော့ဟိုစုံစမ်းထောက်လှမ်းမှုတွေလည်းတိတ်များရတယ်ပေါ့လေအဲ့ဒီအချိန်ကဆိုတော့အဲ့ဒါတွေတောင်မရှိဘူးဆိုလို့ရှိရင်တော့ကျမတို့ရဲ့မဲဆွေရတဲ့ဟာပေါ့လေလိုက်ပြီးတော့လူလူနဲ့တွေ့ထိရတဲ့ဟာပို့ပြီးတော့အဆင်ပြေလိမ့်မယ်လို့ကျမထင်ပါတယ
်ဆိုတော့အဲ့ဒါတော့အဓိကအခက်ခဲပေါ့
ဟုတ်ကဲ့
ဒေါ်သန်သန်နုကတချိန်ကအိန္ဒိယနိုင်ငံမှာလည်းနေခဲ့တယ်လေ
ဟုတ်ကဲ့
ဆိုတဲ့အခါကျတော့အိန္ဒိယနိုင်ငံလွှတ်တော်မှာအခုကျမတွေ့ရတာကပေါ့နော်အမျိုးသမီးလွှတ်တော်အမတ်တွေပါဝင်နိုင်ခွင့်ရရှိရေးအတွက်သူတို့ကလွှတ်တော်မှာကိုတာ33ရာခိုင်နှုန်းတတ်မှတ်ထားတယ်ဆိုတော့အလားတူရောမြန်မာနိုင်ငံမှာအဲ့လိုမျိုးတတ်မှတ်ပေးရင်ရောဘယ်လိုရှိမလဲရှင
်အဲကောင်းပါတယ်တကယ်တော့ဟိုအိန္ဒိယနိုင်ငံမှာတတ်မှတ်ရတယ်ဆိုတာလည်းအိန္ဒိယနိုင်ငံဆိုလို့ရှိရင်လူတွေကဩဒါအမျိုးသမီးကိုနှိမ်နဲ့တိုင်းပြီပေါ့နော်ဒါပေမဲ့အခုဒီလိုမဟုတ်ပါဘူးတို့တော်တော်ကြီးကိုသူတို့လည်းခေပြောင်းလာပါပြီအမျိုးသမီးတွေလည်းရှေ့တန်းမှာအများကြီးထွက်လာကြတယ်ကျမတို့မြန်မာနိုင်ငံမှာတော့အဲ့လိုဥပဒေပြဋ္ဌာန်းပြီးတတ်မှတ်ပေးမှပဲအမျိုးသမီးကနေရာရမယ်ဆိုရင်တော့လေတိတ်တော့လေမကောင်းဘူးပေါ့လေဒါပေမဲ့တကယ်လို့အဲ့လိုလူတွေနေရာရအောင်လို့ဥပဒေပြဋ္ဌာန်းပြီးတော့ဥပဒေကလည်းအတည်ဖြစ်လို့တတ်မှတ်ပေးမယ်ဆိုလေဖြစ်နိုင်ပါတယ်ဒါပေမဲ့ကျမပြောချင်တာကတော့ဟိုတတ်မှတ်စရာမလိုဘဲနဲ့အမျိုးသမီးကသူ့အစွမ်းအစကြောင့်ပေါ့နော်တခါလေဝင်ပြီးတော့ဝင်ရောက်ရှင်းပြနိုင်နေအဲ့ဒါကိုလေဒီအမျိုးသားတွေအနေနဲ့လက်ခံနိုင်မယ်ဆိုတော့ဒါတော့အကောင်းဆုံးပါ
ဟုတ်ကဲ့အဲ့ဒီမှာအခုအိန္ဒိယကောင်ဆောင်ပရနပ်မခကြီးပြောသွားတာကတော့ဒီအမျိုးသမီးတွေပါဝင်ခြင်းအပြင်အမျိုးသမီးတွေကသူတို့အလေးထားတဲ့ပညာရေးတို့ကျန်းမာရေးတို့အသာသမီးပြုစုစောင့်ရှောက်ရေးတို့စာဝတ်နေရေးတို့လောင်စာရေးတို့အဲ့ဒီအရေးတွေမှာပေါ့နော်။နောက်လူမှုဘဝမှာတွေ့နေရတဲ့အနေထားယုံနေပေါ့နော်။အဲ့ဒါတွေပပျောက်ရေးတွေအမျိုးသမီးတွေကပိုပြီးအလေးထားတဲ့အတွက်ကြောင့်အမျိုးသမီးတွေအနေနဲ့ပိုပါဝင်လာလို့ရှိရင်ဒီပြဿနာတွေမှာပေါ့နော်ပိုပြီးဖြေရှင်းနိုင်မယ်ပိုပြီးတော့ဥပဒေတွေပြတ်ထန်းရမှာလေအားရှိနိုင်မယ်လို့တော့သူကသုံးသပ်ပါတယ
်။အဲ့
တော့သူတုံးသက်ချင်းနဲ့ပတ်သက်ပြီးတော့ပါရော
ဟုတ်ကဲ့အဲ့ဒါကတော့တို့ဒီဟိုတင်လေ့လာထားတဲ့ဟိုတို့ရဲ့စစ်တမ်းပေါ့နော်ကောက်ထားတဲ့အရာဆိုလို့ရှိရင်ဒ ဒီအိန္ဒိယနိုင်ငံမှာ HIV AIDS အဲ့ဒီယောဂါတွေကလည်းတော်တော်ပြန့်နေပေါ့နော်ပြီးတဲ့အခါကျတော့ဒီအမျိုးသားတွေအနေနဲ့ဒီအိမ်တော်စုတစုမှာအမျိုးသားတွေအနေနဲ့ဒီအရက်သေးစားတောက်တာတို့ဒီအလုပ်ကောင်းကောင်းမလုပ်တာတို့အဲ့ဒါအမျိုးသမီးတွေကဒီရှေ့တန်းကိုထွက်လာခြင်းအပြင် HIV AIDS မပြန့်အောင်ပေါ့ဘယ်လိုလုပ်ရမလဲဆိုတာကိုဒါအမျိုးသမီးတွေကနေပြီးတော့ဥဆောင်လုပ်တဲ့အခါအမျိုးသားတွေတဲ့ပုံပြီးထိရောက်တယ်လို့ပြောပါတယ်အဲ့ပြီးတဲ့အခါကျတော့ဒီအရက်တောက်တာနဲ့ပတ်သက်ပြီးတော့လည်းအမျိုးသမီးတွေရဲ့စန္ဒအရာပေါ့နော်အိန္ဒိယမှာဆိုရင်အခုဆိုရင်ဟို dry day ဆိုတာရှိပါတယ်အရက်မရောင်းရတဲ့နေ့ပေါ့အထူးသဖြင့်အဲ့ဒါဘယ်နေ့လဲဆိုတော့လက်ခထုတ်တဲ့နေ့ပေါ့နော်ဘာလို့ဆိုယောက်ျားတွေကအမျိုးသားတွေကလက်ခထုတ်တဲ့နေ့မှာအိမ်ကိုပြန်ပြီးတော့ငွေမတည်ဘူးအဲ့ဒီမှာရင်အကုန်လုံးတုံးဖြုံပြစ်လိုက်တာလည်းရှိကြပါပေါ့နော်တောက်စားပြီးတော့အဲ့လိုဟာမျိုးတွေရှိတယ်တခြားကိစ္စတွေမှာလည်းဒီအမျိုးသမီးတွေကတဲ့ပါဝင်လာမယ်ဆိုလို့ရှိရင်ဟိုဥမာဟိုဒီဒေတာတားဆီးရဲ့ကိစ္စတို့ပါလို့ပေါ့နော်ဒါအမျိုးသမီးကလည်းအစွမ်းပြနိုင်တယ်ပြီးတဲ့အခါကျတော့သူ့အနေနဲ့ကလည်းပညာတတ်လည်းဖြစ်မယ်အနည်းဆုံးတော့ဟိုဒီလွှတ်တော်ကိုယ်စားလေးလှုပ်ဖို့ဆိုတဲ့ဥစ္စာနည်းနည်းတော့ပညာအရေးချင်းကတော့ရှိရတယ်လေဘွယ်တူးကုံတူးတွေရဖို့ကတော့မဟုတ်ပါဘူးပညာအရေးချင်းလေးရှိမယ်ဆိုလို့ရှိရင်သူ့အဲ့ဒီအရေးချင်းအရာဒီလွှတ်တော်မှာလည်းသူကဥပဒေပြဋ္ဌာန်းနိုင်တဲ့အတန်းအစားတွေကိုရောက်ပါသွားပဲဆိုလို့ရှိရင်ပရိဒေတာဆီးတာတားဆက်ချတာတို့ပါတော့အဲ့လိုကိစ္စတွေအထိပါဆောင်ရွက်နိုင်တဲ့အတွက်ကြောင့်သူတို့စီမှာဒီလူဦးရေတိုးပွားမှုကိုကန့်တတ်ပေးနိုင်တာတို့ပါတော့အဲ့ဒီအထိပါသူတို့အောင်မြင်တယ်လို့ပြောပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာပေါ့နော်လူဦးရေအခုဆိုလို့ရှိရင်တန်60နီးပါကမ္ဘာပိုင်ရဲ့စီးရင်စရာရလေ50ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်ကြတယ်လေဆိုအမျိုးသမီးတွေရဲ့ပါဝင်မှုကလေအခုအောက်လွှတ်တော်မှာဆိုလို့ရှိရင်အမျိုးသမီးလွှတ်တော်မှာက26ဦးအထက်လွတ်တော်မှာဆိုလို့ရှိရင်အမျိုးသမီးလွတ်တော်မှာက၄ဦးဆိုတော့တော်တော်လေးနည်းနေတဲ့သဘောရှိတယ်အရှိတောင်အရှနဲ့စာလို့ရှိရင်ပေါ့နော်ဆိုရက်ခါကျတော့ဒီအမျိုးသမီးတွေဒီနိုင်ငံရေးမှာပါဝင်နိုင်ဖို့အခန့်ကဏ္ဍကဒေါ်သတ္တနုလည်းခုပါဝင်လာပြီဆိုရက်ခါကျတော့ဘယ်လောက်အရေးကြီးပါလဲရှင
်အရေးကြီးပါလဲစောစောကကျွန်မပြောခဲ့တယ်လို့ပဲပေါ့နော်ဒီပညာရေးလူမှုရေးကျန်းမာရေးဒီလိုကိစ္စတွေမှာအကုန်လုံးဒါအမျိုးသမီးဆိုတော့သူကတော့ဒီအိမ်တော်တစ်ခုမှာသူဦးစီးနိုင်တယ်ပေါ့လေအဲပြီးတဲ့အခါကျတော့ဒီသာသမီအရေးကိစ္စပညာရေးကိစ္စမှာလည်းသူအနိကသူဆောင်ရွက်နေတဲ့လူဖြစ်ပါတယ်အဲ့ဒါကြောင့်ကိုယ်ဒီမိသားစုအရေးကိုပဲအခြေခံပြီးတော့ပေါ့လေတနိုင်ငံလုံးအတိုင်းအတာနဲ့ဥပဒေပြဋ္ဌာန်းမှုအတွက်ပါသူတို့အားကျမှန်တဲ့လုပ်နိုင်နေတယ်အများကြီးအရေးကြီးပါတယ
်ဟိုနောက်တစ်ခုကျွန်မမေ့ချင်တာကပေါ့နော်ဒေါ်သန်းသန်းနုအနေနဲ့ဒီချိန်ကဝန်ကြီးချုပ်ပေါ့နော်ဦးနုရဲ့သမီးလေးဖြစ်တော့ဦးနုရဲ့ legacy ပေါ့နော်ထားရခဲ့တဲ့အမွေနှစ်ကိုတမီးအနေနဲ့ပေါ့နော်အခုလက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့ခုလိုမျိုးမြန်မာနိုင်ငံမှာဘယ်လိုတရောင်တန်ရာပေါ့နော်ထမ်းဆောင်သွားမယ်လို့ရည်ရွယ်ပါလဲရှင်အထူးသဖြင့်အခုဆိုလို့ရှိရင်ဒီရခိုင်ပြည်နယ်ရေးမှလည်းဒီစုံစမ်းစစ်ဆေးကော်မရှင်မှလည်းဒေါ်သန်းသန်းနုလည်းပါဝင်နေအခုဒီအမေရိကန်ကီးစင်ကလည်းဒီလူခွေးနဲ့ပတ်သက်ပြီးတော့ဒေါ်သန်းသန်းနုပြင်ပြဆွေးနွေးခဲ့တယ်ဆိုတော
့ဟုတ်ကဲ့
အဲ့ဒါလေးသိကြပါလေရှင်နောက်ဆုံးနေ
ကျွန်မကစောစောပြောသလိုပဲဟိုအဖေတမီးအနေနဲ့ကျွန်မကတော့အဖေတမီးအနေနဲ့ဆိုတော့ကျွန်မကလည်းဟိုဘာသာရေးဘက်ကိုပဲပြောရမယ်ကျမတို့နိုင်ငံရေးမှာပဲဖြစ်ဖြစ်ပေါ့နော်ဒီလူမှုရေးမှာပဲဖြစ်ဖြစ်စီးပွားရေးကဏ္ဍမှာပဲလို့လို့ကျမတို့ကိုကျင့်တရားအများကြီးရေးကြည့်တယ်။အဲအခုခါမှာဆိုလို့ရှိရင်ဟိုတချို့မျိုးဆက်တွေပေါ့နော်လူငယ်လူရွယ်တွေကဟိုဒီဒီပတ်ဝန်းကျင်အခြေအနေရပေါ့လေပြီးတဲ့အခါကျတော့ကျမတို့ကဒီဗမာပြည်ထဲမှာလည်းအလုပ်ကံရလည်းတည်တည်ချာချာမင်းမရရမရှိဘူး။အဲတော့မရှိတဲ့အခါကျတော့သူတို့ရဲ့ကိုကျင့်တရားတွေအနေနဲ့ကနည်းနည်းဟိုပြက်ပြဲစားပြုတ်လာတယ်။ကျမတို့တကယ်တော့ဗမာလူမျိုးတွေကအင်မတန်အသိဉာဏ်ပညာထက်မြက်တဲ့လူတွေဖြစ်ပါတယ်။ဒါပေမဲ့ပတ်ဝန်းကျင်အခြေအနေကစောစောကကျမပြောသလိုပေါ့လေအဲ့တော့ကျမကတော့ကျမတတ်နိုင်တဲ့ဘက်ကပေါ့လေအဲကျမတို့ပါတီထဲမှာလည်းကျမမကြခဏပြောပါတယ်ဘယ်ကိစ္စမျိုးမဆိုဒါကတော့ကိုလုံးမကိုရတာပေါ့အဲအဲ့ဒီထဲမှာကိုလုံးမကိုရတယ်ဆိုတဲ့အထက်မှာအရေးကြီးဆုံးကတော့ကိုကျင့်တရားပဲအဲကိုကျင့်တရားမှာတော့ဒီနိုင်ငံရေးမှာလည်းဒီ၅ပါးသီလလုံခြုံမှုဆိုတာအင်မတန်အရေးကြီးပါတယ်ကိုကျင့်တရားမရှိဘူးဒီ၅ပါးသီလမလုံခြုံဘူးဆိုလို့ရှိရင်ကျမတို့ဒါနိုင်ငံရေးမှာရှေ့ဆောင်လမ်းပြမလုံနိုင်ဘူးပေါ့နော်ဟိုကျန်တဲ့လူတွေကိုအဲ့တော့ရှေ့ဆောင်လမ်းပြမလုံနိုင်ဘဲနဲ့နိုင်ငံရေးလုံနေလို့ရှိရင်တော့ဒါတိတ်ပြီးတော့တဘာဝမကြဘူးလို့ကျမထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ကျမလည်းကျေးဇူးအများကြီးတင်ပါတယ်ရှင်ဟုတ် You can bend but never break me cause it only serves to make me more determined to achieve my